Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါလေခင်ဗျာ VOA American တိုင်းရဲ့2014ဩဂုတ်လ10ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ19.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမအေးတနာကြော်ပါရှင်မြန်မာနိုင်ငံနေပြည်တော်မှာကျင်းပတဲ့အရှိအာရှထိပ်သီးဆွေးနွေးပွဲရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုအရှိတောင်အာရှနိုင်ငံသားရေးဝန်ကြီးတွေနဲ့ကမ္ဘာနိုင်ငံ17နိုင်ငံကထိပ်တန်းတန်တမန်တွေတက်ရောက်ခဲ့ကြပါတယ်ရှင်အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာကျင်းပနေတဲ့ဂါဇာပစ်ခတ်ရက်စဲဆွေးနွေးပွဲဟာဒီကနေ့မှာတော့ပြည်လူဆဲဆဲအခြေအနေကိုရောက်ရှိနေပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပိုင်းမှာပြောပြပေးဖို့ရှိပါတယ်ကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာနေပြည်တော်မှာကျင်းပနေတဲ့အာဆီယံဒေတာရင်းဆိုင်ရာ ARF ညီလာခံမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ဂယ်ရီဘာရီမှတ်ချက်ပေးပြောဆိုပါတယ်လေ
Myanmar tackles the challenges ahead I want the people of Myanmar to know that
သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့တစ်ဆက်ထဲမှာပဲအမေရိကန်ပြည်ထောင်စုကအာရှပစိဖိတ်ဒေတာနဲ့ပုံပြီးဆက်ဆံသွားဖို့ဒိတ်ထန်ချတာကြောင်းဝန်ကြီးဂျွန်ဂယ်ရီကပြောကြားတဲ့တင်ပြခြင်းနဲ့အတူတောင်တရုတ်ပင်လယ်ပြင်ဖြည့်ရှင်းဖို့ဆောင်ဘယ်သူတွေကဆောင်ရွက်သွားနိုင်မှာလဲဆိုတာကိုလည်းပြောပြပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတန်နာကျော်နဲ့ကိုငင်းညံ့တို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံနေပြည်တော်မှာကျင်းပတဲ့အရှိအာရှထိပ်သီးဆွေးနွေးပွဲ EAS ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုအရှိတောင်အာရှနိုင်ငံသားရေးဝန်ကြီးတွေနဲ့ကမ္ဘာနိုင်ငံ17နိုင်ငံကထိပ်တန်းတန်တမန်တွေတက်ရောက်ခဲ့ကြပါသည်ဒီ၄ချိန်မြောက် EAS ထိပ်သီးဆွေးနွေးပွဲနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry တရုတ်နိုင်ငံသားရေးဝန်ကြီး Wang Yi အိန္ဒိယနိုင်ငံသားရေးဝန်ကြီး Sharma Sharash နဲ့ Australia နိုင်ငံသားရေးဝန်ကြီး Julie Bishop တို့လည်းပါဝင်ပြီးတော့တက်ရောက်ခဲ့ကြတာပါဒီဆွေးနွေးပွဲဟာ Ukraine နိုင်ငံ Crimea ဒေသကိုရုရှားတို့သိမ်းယူပြီးနောက်ပိုင်းနဲ့မလေးရှားလေကြောင်းပိုင်းလေရင်အဲ့ဒီမှာပြစ်ချခံရတဲ့ဖြစ်ရက်နောက်ပိုင်းကမ္ဘာထိပ်တန်းတန်တမန်တွေနဲ့ရုရှားအစစ်မြင့်တန်တမန်တွေ့ဆုံတဲ့ပွဲလည်းဖြစ်ပါတယ်။ဒီကနေ့အစောပိုင်းကတော့ Mr. Kerry ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးတွေနဲ့နေပြည်တော်မှာသီးသန့်တွေ့ဆုံခဲ့ပါတယ်။သုံးနိုင်ငံဝန်ကြီးတွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စနစ်အပါအဝင်လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။မြောက်ကိုရီးယားနျူကလ িয়ার ရစေးရေးဆွေးနွေးပွဲတွေ2008ခုနှစ်ထဲကရပ်တန့်နေခဲ့ပြီးတော့မြောက်ကိုရီးယားတို့ကနျူကလ িয়ার နဲ့တာဝေးပစ်ဒုံးကျည်တွေပြစ်လွတ်နေခဲ့ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားကိုနျူကလ িয়ার စစ်ခင်းမယ်လို့မနစ်ကချိန်ချောက်ထားတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့နဲ့နယူးဇီလန်နိုင်ငံသားရေးဝန်ကြီးတွေကလည်းဆွေးနွေးပွဲမတိုင်ခင်မှာတခြားဝန်ကြီးတွေနဲ့တီးတန့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်ရှင်။
ကဒေတာမျိုးတော့အဘရေးနဲ့မိုင်120ကျော်ကွာဝေးတဲ့အီရန်နိုင်ငံမြောက်ပိုင်းတောင်တန်းတွေကြားထဲမှာအားကိုးရမဲ့နေတဲ့ဒုက္ခသည်တွေကိုအမေရိကန်စစ်တပ်ကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလေကြောင်းကဆက်လက်ချပေးနေပါတယ်။အစ္စလာမ်စစ်သွေးကြွတွေရဲ့တိုက်ခိုက်အကြမ်းဖက်မှုတွေကြောင့်တောင်တန်းတွေကြားကိုပြေးထွက်ပြေးလာခဲ့ရတဲ့ခရစ်ယာန်ရာဇတီနဲ့အခြားလူနည်းစုဘာသာဝင်တွေကိုအစားအစာထုတ် 9,200 ကျော်နဲ့တောက်ရည်ကားလန် 1,000 ကျော်လေကြောင်းကနေတုံးကောက်ချပေးပြီးဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာအရက်သားတွေကိုပစ်ခတ်နေတဲ့အစ္စလာမ်စစ်သွေးကြွတွေကိုလေကြောင်းကနေနောက်ထပ်လေကောက်တိုက်ခိုက်ပြီးပြီလို့အမေရိကန်စစ်တပ်ကပြောပါတယ်။ဒီစနေတိုက်ခိုက်မှုမှာအဝေးထိန် drone တိုက်ခိုက်ရေးဂျက်လေယာဉ်တွေကိုသုံးပြီးတန်ကြက်ကာကားနဲ့ truck ကားတွေကိုဥတီတိုက်ခိုက်ခဲ့တယ်လို့အမေရိကန်အလဲပိုင်းစစ်ဌာနချုပ်ကပြောပါတယ်။စင်ကြားတောင်တန်းအနီးကအဲ့ဒီတိုက်ခိုက်မှုဟာအောင်မြင်ခဲ့တယ်လို့ဖော်ပြပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်းကအီရက်ကလုံခြုံရေးနဲ့လူသားချင်းစာနာမှုအခြေအနေတွေနဲ့ပတ်သက်ပြီးအလွန်စိုးရိမ်စရာကောင်းပါတယ်လို့ပြောပါတယ်။နောက်ပြီးသူကအီရက်ခေါင်းဆောင်အားလုံးကိုတနိုင်ငံလုံးလက်ခံနိုင်မယ့်အစိုးရဖွဲ့ဖို့စဉ်းစားဆင်ခြင်ကြပါလို့တောင်းဆိုထားပါတယ်။အမေရိကန်သမ္မတဩဘားမားကစနေနေ့တိုက်ခိုက်မှုမှာအာဘရီမျိုးကိုတိုက်ခိုက်ရမှာသုံးမဲ့လက်နက်တွေခဲယမ်းတွေကိုအောင်အောင်မြင်မြင်ဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်။အဲ့ဒီအဖွဲ့ရဲ့ပြဿနာတွေကိုနောက်ရက်သက်တပတ်တွင်ဖြေရှင်းနိုင်မှာမဟုတ်ပဲအချိန်ယူရမယ်လို့ပြောပါတယ်။အမေရိကန်နဲ့အတူပြင်သစ်နဲ့ဗြိတိန်ကခေါင်းဆောင်တွေကလည်းဒုက္ခသည်တွေကိုအကူအညီပေးဖို့သဘောတူထားပါတယ်လို့မစ္စတာအိုဘားမားကပြောပါတယ
်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာကျင်းပနေတဲ့ဂါဇာအပြစ်ခတ်ရက်စဲရေးဆွေးနွေးပွဲဟာဒီကနေ့မှာတော့ပြည်လူဆဲဆဲအခြေအနေကိုရောက်နေပါပြီ။အစ္စရေးဘက်ကညှိနှိုင်းရေးမှုတွေဆွေးနွေးပွဲစကားဝိုင်းစီကိုပြန်မလာဘူးဆိုရင်တော့ပါလက်စတိုင်းညှိနှိုင်းရေးသမားတွေလည်း ွားမယ်ဆိုပြီးတော့ချိန်ချောက်နေတာပါ။အီဂျစ်ကနေပြန်သွားပြီဖြစ်တဲ့အစ္စရေးညီနိုင်မှုတွေကလည်းဂါဇာကနေပြီးတော့ဒုံးကျည်တွေပစ်ခတ်တာတွေရပ်တန့်တော့မှဆွေးနွေးပွဲကိုပြန်လာမယ်လို့အစ္စရေးအရာရှိတွေကပြောပါရယ်။ဂါဇာကမ်းမြောင်ကနေပြီးတော့စစ်သွေးကြွအဖွဲ့တွေကအစ္စရေးတဲ့ကိုဒုံးကျည်တွေနဲ့ဆက်ပြီးတော့ပစ်ခတ်နေသလိုအစ္စရေးတို့ကလည်းဂါဇာကိုလေကြောင်းကနေဆက်ပြီးတော့တိုက်ခိုက်နေတာပါ။တနင်္ဂနွေနေ့ကလေကြောင်းဆစ်ဆင်မှုကြောင့်လူတအုပ်မကသေဆုံးသွားရတယ်လို့ဂါဇာအရာရှိတွေကဆိုပါတယ်။ရေရှည်ပစ်ခတ်ရဲ့အစိုးရရရှိဖို့အတွက်ကိုင်ရိုမြို့တော်မှာဆွေးနွေးနေကြတာဘာတိုးတက်မှုမှမရှိခဲ့ပြီးတဲ့နောက်82နှစ်ကြာအပစ်ခတ်ရက်စဲရေးကလည်းတောက်ကြနေကပဲတက်တန်းကုန်သွားခဲ့တာပါ။ဒီပစ်ခတ်ရက်စဲမှုပြီးသွားကြတဲ့ကဟားမစစ်သွေးကြွားတွေဒုံးကျည်အစင်100ပြစ်လွတ်ပြီးပါပြီ။အစ္စရေးဘက်ကတော့သူတို့အဆိုအကြမ်းဖက်သမားတွေရဲ့စခန်း120နဲ့ခေါင်းဆောင်9ဦးကိုပစ်မှတ်ထားတိုက်ခိုက်နေတယ်လို့အစ္စရေးစစ်တပ်ကပြောထားတာပါ။ဟားမတ်စ်တို့ဘက်ကဂါဇာမှာနှစ်ရှည်ပိတ်ဆို့ထားခဲ့တာတွေကိုဖယ်ရှားပေးဖို့တောင်းဆိုနေတယ်လို့အစ္စရေးတို့ကလည်းဂါဇာဒေသကိုစစ်မဲ့ကင်းဒေသအရင်ဖြစ်အောင်လုပ်ဖို့အတွက်ခိုင်ခိုင်မာမာပြောနေပါတယ်။အခုဂါဇာမှာအစ္စရေးရဲ့တလားကြာလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားအများစုပါဝင်လူပေါင်း1900ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဒေသတစ်ခုလုံးလည်းအဆောက်အုံအပြိုပြက်တွေနဲ့အုပ်ပုံကြီးဖြစ်နေရပါတယ်။အစ္စရေးဘက်ကတော့စစ်သား64ဦးနဲ့အရက်သား3ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်။
ဒီကနေ့မှာတော့တူရကီနိုင်ငံမှာလူသန်းပေါင်းများစွာဟာနိုင်ငံရဲ့ပထမဦးဆုံးဒိုက်ရိုက်သမ္မတရွေးကောက်ပွဲအတွက်မဲပေးကြမှာပါ။ဝန်ကြီးချုပ်ရီဂျက်ဒရေအာတိုဝမ်အစ္စလန်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့အကြီးအကဲဟောင်းအီမီလစ်ဒင်းအစ်စနိုလူးနဲ့ပြည်သူ့ဒီမိုကရေစီပါတီရဲ့ကတ်ကောင်းဆောင်ဆလာဟာဒင်ဒီမီစတက်တို့ရှင်ပြိုင်ကြတာဖြစ်တဲ့အတွက်မဲပေးမဲ့သူတွေများမယ်လို့မျှော်လင့်ရပါတယ်။အခုမှာတော့မစ္စတာအာတိုဝမ်ကရှေ့ဆုံးမှာဦးဆောင်နေပါတယ်။သူသာရွေးခံရရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ပြီးအုပ်ချုပ်ရေးသမ္မတအဖွဲ့ကိုထူထောင်မယ်လို့ပြောပါတယ်။အရင်တုန်းကတော့တူရကီရဲ့သမ္မတကရုပ်ပြကောင်းဆောင်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမစ္စတာအာတိုဂန်ကသူ့အနေနဲ့တူရကီရဲ့လက်ရှိဥပဒေတွေအရပါလီမန်ခေါ်ခွင့်အစိုးရအဖွဲ့ဝင်တွေကိုအစည်းအဝေးခေါ်ခွင့်ဝန်ကြီးချုပ်ခန့်အပ်ခွင့်ကောင်စီဝန်ကြီးနဲ့တရားရုံးချုပ်တရားသူကြီးအချုပ်ခန့်ခွင့်စတဲ့အစရှိတဲ့တမရယာဒူးအာနာတွေကိုအပြည့်အဝသုံးပါလို့ပြောပါတယ်။မစ္စတာအာတိုဝမ်ရဲ့အဓိကထောက်ခံသူဘာသာရေးရှေးဟိုးဆွဲတွေကတော့သူတမရဖြစ်လာတာဟာတူရကီနိုင်ငံကိုပြန်လည်ဖုံပေါ်ဖို့အတွက်ထိတ်တန့်ရောက်လာတယ်လို့ရှုမြင်ပါတယ်။ခေတ်သစ်တူရကီနိုင်ငံကို1923ခုနှစ်မှာထူထောင်ခဲ့တဲ့မူစတာဖာကီမယ်အတတ်တုလက်ထက်ကလေးကအာနာအစင်ဆက်ကင်ဆွဲခဲ့တဲ့ဘာသာရေးနဲ့တီးခြားဖြစ်တဲ့အစိုးရကိုကြော်ဖြတ်ပြီးသူဟာ10နှစ်ကြာဝန်ကြီးချုပ်ဖြစ်ခဲ့တာပါ။
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဆက်ပြီးတော့ပြောပြပေးကြပါရစေ။ Liberia နိုင်ငံမှာ Ebola virus ပိုးတိုက်ဖျက်ဖို့အကူအညီအရင်းမြစ်တွေထက်လာနေပါပြီလို့သမ္မတကကျန်းမာရေးဝန်ထမ်းတွေကိုထက်ပြီးတော့အာမခံသွားခဲ့ပါပြီ။ Liberia သမ္မတ Alan Johnson SirleafMonrovia မြို့မှာကျန်းမာရေးဝန်ထမ်းတွေနဲ့မနေ့ကပဲတွေ့ဆုံခဲ့တာပါ။ကျမရေးဝန်ထမ်းတွေကလစာတိုးပေးဖို့အလုံးလောက်ကန်ရတဲ့အခြေအနေပိုကောင်းအောင်ဆောင်ရွက်ပေးဖို့တောင်းဆိုသွားပါတယ်။ဒီလိုလုံအားလစာနဲ့ပတ်သက်လို့မကျေနပ်တာတွေကိုမြန်မြန်ဖြေရှင်းပေးပါမယ်လို့သမ္မတကကတိပြုသွားပေမဲ့လူနာတင်ရင်တွေထပ်တိုးပေးဖို့အပအဝင်တခြားတောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့စိတ်ရှည်တည်ခံကြဖို့ပြောသွားပါတယ်။Ebola virus ပိုးကြောင့် Liberia, Guinea နဲ့ Sierra Leone နိုင်ငံတွေမှာလူပေါင်း1000နီးပါးသေဆုံးခဲ့ရပြီဖြစ်ပါတယ်။ Guinea နိုင်ငံကတော့ Liberia နဲ့ Sierra Leone နယ်စပ်တွေကိုပိတ်ထားမယ်လို့မနေ့ကပဲကြေညာသွားပါတယ်။ Ebola ပိုးကူးစက်မှုကြောင့်လူ2ဦးအနည်းဆုံးသေဆုံးခဲ့ရတဲ့ Nigeria နိုင်ငံနဲ့တခြားနိုင်ငံ3နိုင်ငံတို့ကတော့ဒီပြဿနာကိုဖြေရှင်းဖို့အပိုရန်ပုံငွေအသုံးပြုနိုင်အောင်လို့နိုင်ငံတော်အရေးပေါ်အခြေအနေကြေညာထားပါတယ်။အနောက်အာဖရိကဒေသမှာအခုနောက်ဆုံး Ebola virus ကူးစက်ပြန့်ပွားမှုနှုန်းမှာအရင်ကကူးစက်ပြန့်ပွားမှုတွေအားလုံးပေါင်းထက်တောင်မှအရေးအတွက်ပိုများတာပါဒီရောဂါအတွက်ကာကွယ်ဆေးတို့ရောဂါပျောက်စေတဲ့ဆေးတို့မထွက်သေးပါဘူးရှင
်အီရန်နိုင်ငံတီဟီရန်မြို့တော်အနီးမရက်ဘတ်လေဆိပ်မှာအီရန်နိုင်ငံလုံးလေယာဉ်တစ်စီးဒီနေ့မှာပြတ်ကျခဲ့တဲ့အတွက်အနည်းဆုံးလူ39ဦးသေဆုံးပြီး9ဦးဒဏ်ရာရသွားတယ်လို့အီရန်ပို့ဆောင်ရေးတာဝန်ရှိသူတွေနဲ့နိုင်ငံပိုင်မီဒီယာတွေကထုတ်ပြန်ပါတယ်အီရန်140လို့အမိပေးထားတဲ့ဒီလေယာဉ်ဟာပြည်တွင်းခီးစဉ်တွေမှာအသုံးပြုတာဖြစ်ပြီးဒီကနေ့ထွက်ခွာပြီးမကြာခင်မှာပဲအင်ဂျင်တစ်လုံးဆက်ရက်သွားတဲ့အတွက်လူနေအင်ဂျင်တွေကြားထဲကိုပြတ်ကျခဲ့တာလို့အီရန်နိုင်ငံပိုင်ရုံးမြင့်တန်းကြားကဖော်ပြပါတယ် ထွက်ခွာပြီး၄မိနစ်အကြာမှာလေယာဉ်မှူးကစိတ်ချွတ်ယွင်းမှုကိုသတိပြုမိပြီးလေဆိပ်ကိုပြန်လည်ဆင်းသက်ဖို့ကြိုးပမ်းရာမှာပြတ်ကျခဲ့တာပါလေယာဉ်ရဲ့ black box ကိုတော့ရှာဖွေဆဲဖြစ်ပါတယ်မိအပြင်းထန်လောက်ကျွမ်းခဲ့တဲ့အတွက်တေဆုံးသူတွေဘယ်သူဘယ်ဝါဆိုတာခွဲခြားလို့မရနိုင်သေးပါဘူးဒါကြောင့် DNA စစ်ဆေးပြီးမှဆွေမျိုးတွေကိုအကြောင်းကြားမယ်လို့အီရန်ရုံးမြင့်တန်ကြားကကြေညာပါတယ်အီရန်နိုင်ငံဟာတက်တန်းရှည်ကြနေပြီဖြစ်တဲ့လေယာဉ်တွေကိုတုံးနေရပြီးစီးပွားရေးပိတ်ဆို့တာခံနေရတဲ့အတွက်ပုံမှန်ထိမ့်သိမ့်မှုလေရင်အပိုပစ္စည်းတွေအမေရိကန်နဲ့ဥရောပကဝယ်ဖို့ခက်ခဲတဲ့အတွက်အခုလိုလေရင်ပြတ်ကျမှုတွေမကြာခဏဖြစ်ပွားနေရတာပါလို့နိုင်ငံရေးသမားတွေကအပြစ်တင်နေပါတယ
်။တရုတ်နိုင်ငံကတိဘက်လမ်းမကြီးမှာခီးသည်တင်ဘတ်စကားတစ်စင်းနဲ့ကားနှစ်စင်းတိုက်မိပြီးတော့တောင်စွန်းကနေကြောက်ထဲထိုးကျသွားလို့လူ44ဦးသေဆုံးပြီးတော့11ဦးဒဏ်ရာရရှိသွားပါတယ်။တောထောင်ထူထပ်တဲ့တိဘက်ဒေသတောင်ပိုင်းမှာအခုလိုမျိုးကား3စီးတိုက်မှုစနေနေ့မွန်လွဲပိုင်းမှာဖြစ်ပွားတာလို့တရုတ်သတင်းဌာနရှင်ဝါကဒီကနေ့ပဲပြောပါရယ်ဘတ်စကားပေါ်မှာတော့ပြည်내၄ခုကခီးသွွားအများစုဖြစ်တဲ့လူ90လိုက်ပါလာတာပါနောက်ကား2စီးမှာတော့တစီးကလူ4ဦးလိုက်ပါလာတဲ့ SUV ကားအမျိုးအစားဖြစ်ပြီးတော့နောက်တစီးကတော့မောင်းသူတိုးရဲပါတဲ့ pickup ကားဖြစ်ပါတယ်သူတို့ရဲ့အခြေအနေကိုတော့မသိရသေးပါဘူးလောလောဆယ်တော့ခီးသည်တင်ဘတ်စကားပြေးဆွဲတဲ့Fisin ခီးသွွားလုပ်ငန်းအေဂျင်စီနဲ့ Shandy Motor ရဲ့ခီးသွွားလုပ်ငန်းတို့ကမန်နေဂျာတွေကိုစစ်ဆေးမေးမြန်းမှုရဲကထိန်းသိမ်းထားတယ်လို့ရှင်းဝါသတင်းမှာဖော်ပြထားပါတယ်ရှင
်။ဂျပန်နိုင်ငံမှာလူတဦးသေဆုံးခဲ့ပြီးလူ90ကျော်ဒဏ်ရာရစေခဲ့တဲ့မိုးနယ်လေအပြင်းထန်တိုက်ခိုက်ခဲ့တဲ့အပူပိုင်းမုန်တိုင်းဟာဂျပန်ပင်လယ်ပြင်ကိုထွက်ခွာသွားပါပြီ။လူသတန်းကျော်ဟာလည်းမြေရေကြီးမှုဘေးကနေဘေးလွတ်ရာကိုပြောင်းရွှေ့ခဲ့ရပါတယ်။နှစ်စဉ်ကျင်းပမြဲဖြစ်တဲ့အိုဘွန်ဗုဒ္ဓဘာသာပါအားလည်းရဲ့အတွင်းမှာတိုက်ခိုက်ခဲ့တဲ့ဒီအပူပိုင်းမုန်တိုင်းဟာလွန်ဟာလေကြောင်းနဲ့ကုန်းကြောင်းသွာလာမှုတွေကိုလည်းပြတ်တောက်စေခဲ့ပါတယ်။တစ်ချိန်တည်းမှာပဲမုန်တိုင်းနဲ့ခံနေရတဲ့ဂျပန်နိုင်ငံအရှေ့မြောက်ပိုင်းအိုမိုရီမှာပြင်းအား 6.1 ရှိတဲ့ငလင်တစ်ခုဒီကနေ့နေ့လယ်ပိုင်းမှာလှုပ်ခတ်သွားပါသေးတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်တာကျော်နဲ့ကိုငိမ့်ညန်းတို့ကပြောပြခဲ့ကြတာပါခင်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambis.voanews.com စာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်နေပြည်တော်မှာကျင်းပတဲ့အာဆီယံဒေသတွင်းလူညုံရေးဆိုင်ရာ ARF ညီလာခံဟာဒီကနေ့ညနေမှာပဲပြီးဆုံးသွားပြီဖြစ်ပါတယ်အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲနဲ့အတူအရှေ့အာရှဒေသဝန်ကြီးများထိပ်သီးအစည်းအဝေးကိုအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့အတူတရုတ်နိုင်ငံသားဝန်ကြီးဝမ်ယီအိန္ဒိယနိုင်ငံသားဝန်ကြီးဆူရှာဆွာရက်ဖ်နဲ့ဩစတြေးလျနိုင်ငံသားဝန်ကြီးဂျူလီဘီရှော့တို့လည်းတက်ရောက်ကြပါတယ်။ဝန်ကြီးကယ်ရီဟာဂျပန်တောင်ကိုရီးယားနိုင်ငံသားဝန်ကြီးနေနဲ့တနင်္ဂနွေနေ့မနက်ပိုင်းမှာတွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုဒုံးကျည်ပြစ်လွှတ်မှုနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ARF ညီလာခံကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာအခု Lake Garden View Hotel မှာသတင်းစာရှင်းလင်းပွဲပြုလုပ်နေပါတယ်။ဝန်ကြီးကယ်ရီဒီကနေ့မြန်မာနိုင်ငံကပြန်လည်မထွက်ခွာခင်ရန်ကုန်မြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဖို့စီစဉ်ထားသလိုရွှေဒဂုံစီတီကိုလည်းတွားရောက်ဖူးမြော်မှာဖြစ်တယ်လို့သိရပါတယ်။ဝန်ကြီးကယ်ရီရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့လည်း VOA ကတင်ဆက်ဖို့ရှိနေပါတယ်။သူ့ရဲ့မြန်မာနိုင်ငံကိုပထမဆုံးကြိမ်လာရောက်ချိန်အတွင်းနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာသမရဦးသိန်းစိန်အရင်စစ်ဘက်ဆိုင်ရာတွင်နဲ့ရောဒေါအောင်ဆန်းစုကြည်ပါဝင်တဲ့လွှတ်တော်နဲ့ပါလက်တွဲဆောင်ရွက်နေတာကိုကြည်ရင်သူတွေ့နေရတာနဲ့ပတ်သက်ပြီးအထင်မကြီးပဲမနေနိုင်ကြောင်းချီးကျူးခဲ့သလိုမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်အမေရိကန်အစိုးရကဆက်လက်ပံ့ပိုးသွားမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာနောက်ပြန်ဆုတ်နိုင်မယ့်အနေအထားမျိုးတွေ့နေရတာမို့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုအရှိန်မြင့်တင်ဖို့နဲ့လူအခွင့်ရေးလေးစားလိုက်နာပြီးတိုးတက်အောင်လုပ်ဖို့လေသတိပေးပြောကြားခဲ့ပါတယ်ခင်ဗျာအခုဒီရနဲ့တစ်ဆက်ထဲမှာပဲစနေနေ့တုန်းကတော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအာရှမှာဖြစ်တဲ့အကြောင်းအရာအများစုက21ရာစုနဲ့သမိုင်းဖြစ်ရက်တွေအဖြစ်မှတ်တမ်းတင်သွားမှဖြစ်တယ်လို့အဲ့ဒီသမိုင်းမှတ်တမ်းထဲမှာအရှိတောင်အာရှမှာဖြစ်တဲ့ကိစ္စတွေကအများကြီးပါဝင်နေမှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကအာရှပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံဖို့အခိုင်အမာတန်တိတ်တန်ချထားတာဖြစ်တယ်လို့ပြောကြပါတယ်။သမ္မတဘရက်အိုဘားမားအနေနဲ့လည်းနိုဝင်ဘာလထဲမှာကျင်းပဖို့ရှိနေတဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့စိတ်အားထက်သန်နေတယ်လို့နေပြည်တော်မှာစနေနေ့ကကျင်းပခဲ့တဲ့အမေရိကန်နဲ့အာဆီယံနိုင်ငံသားဝန်ကြီးများအဆင့်ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။အပြည့်စုံကိုမတ်ဆုမြတ်မွန်ကပြောပြမှာပါခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးရောက်လာတဲ့ဝန်ကြီးကယ်ရီဟာစနေနေ့ကနေပြည်တော်မှာကျင်းပတဲ့အမေရိကန်နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့စိန်ခေါ်မှုတွေကိုဆက်ပြီးတော့ကူညီသွားမယ်အကြောင်းနဲ့အာရှပစိဖိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုအမေရိကန်ကဘာကြောင့်အလေးထားတယ်လဲဆိုတာကိုအခုလိုပြောကြားသွားခဲ့ပါတယ်
Myanmar tackles the challenges ahead. I want the people of Myanmar to know that they have the support and the friendship of the United States.
ရှေ့ဆက်တွေ့ရမယ့်စင်ခေါ်မှုတွေကိုမြန်မာပြည်သူတွေရင်ဆိုင်ဖြေရှင်းရမယ့်တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုရဲ့ထောက်ခံကူညီမှုနဲ့ခင်မင်ရင်းနှီးမှုကိုဆက်လက်ရရှိသွားမယ်ဆိုတာကိုမြန်မာပြည်သူတွေကိုကျွန်တော်သိစေချင်ပါတယ်21ရာစုတမိုင်းဖြစ်စဉ်ထဲမှာအာရှမှာဖြစ်ပျက်တဲ့အကြောင်းအရာအများစုကတမိုင်းမှာတွင်ကြံရဲမှာဖြစ်တာနဲ့အတူအရှိတောင်အာရှမှာဖြစ်တဲ့ကိစ္စတွေကတမိုင်းထဲမှာအများကြီးပါဝင်နေမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုကအာရှပစိဖိတ်ဒေသနိုင်ငံတွေနဲ့ထိတွေ့ဆက်ဆံသွားမယ်ဆိုတဲ့ခိုင်မာတဲ့တန်ဓေထံဆက်ပြီးချထားဆဲဖြစ်ပါတယ်။အာရှဒေသတစ်ခုလုံးမှာငင်းချမ်းရေးတာယာဝါပြောရေးနဲ့ဒေသတွင်းတသားတည်းဖြစ်ရေးမှာအာဆီယံအဖွဲ့ကြီးရဲ့အခန့်ကဏ္ဍကအရေးကြီးလာပါတယ်
။နိုဝင်ဘာလကျရင်ကျင်းပဖို့ရှိတဲ့အရှိအာရှထိပ်သီးစည်းဝေးပွဲကိုတက်ရောက်နိုင်ဖို့သမ္မတဘရက်အိုဘားမားကစိတ်အားထက်သန်နေတယ်ဆိုတာကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမင်းကွန်းထဲမှာပြောကြားသွားပါတယ်။အာဆီယံဒေသရင်းရေရှည်တာယာဝါပြောရေးအမေရိကန်ပြည်သူတွေနဲ့တခြားနိုင်ငံအများကပြည်သူတွေအလုတ်အကိုင်အခွင့်အလန်းတွေရလာနိုင်မဲ့အာဆီယံစီးပွားရေးအတိုင်းအဝိုင်းကြီးကို2015ခုနှစ်မှာဖော်ဆောင်နိုင်ရေးအတွက်ကိုလည်းအမေရိကန်ကထောက်ခံတယ်လို့ဝန်ကြီးကယ်ရီကပြောကြားသွားပါတယ်။စနေနေ့မနက်ပိုင်းကနေပြည်တော်ကိုရောက်လာတဲ့ဝန်ကြီးကယ်ရီဟာစနေနေ့အစောပိုင်းမှာပဲသမ္မတဦးသိန်းစိန်ကိုတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့တန်ခတ်အရေးယူမှုအများစုကိုဖယ်ရှားလျှော့ပေါက်ပေးခဲ့တဲ့2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လူ့အခွင့်အရေးအခြေအနေတွေဆက်ပြီးတော့တိုးတက်မှုမရှိတော့တဲ့ကိစ္စကိုအမေရိကန်ကစိုးရိမ်နေဆိုတာကိုသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာဝန်ကြီးကယ်ရီကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။လူနည်းစုမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံအကြမ်းဖက်တဲ့ကိစ္စ၊တရေလွတ်လပ်ခွင့်ကိစ္စလွတ်လပ်မြတ်အများလက်ခံနိုင်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်အောင်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတဲ့ကိစ္စတွေအပေါ်မှာအမေရိကန်ဘက်ကအဓိကစိုးရိမ်နေတယ်လို့ပြောပါတယ်။အမေရိကန်သမ္မတအိုဘားမားမြန်မာနိုင်ငံကိုနိုဗ ెంబ ာမှာဒုတိယတစ်ခေါက်ရောက်လာခင်အခုလိုမျိုးအမေရိကန်အစိုးရဘက်ကစိုးရိမ်နေတဲ့ကိစ္စတွေကိုထိထိရောက်ရောက်ကင်တွယ်ဆောင်ရွက်ဖို့အမေရိကန်ဘက်ကလိုလားတယ်ဆိုတာကိုသမ္မတဦးသိန်းစိန်ကိုဝန်ကြီးကယ်ရီကရှင်းရှင်းပြောခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အခုလိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုရောက်နေချိန်မှာပဲမြန်မာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကူးပြောင်းမှုတွေလူ့အခွင့်အရေးအပေါ်လေးစားလိုက်နာမှုတွေခိုင်မာစေဖို့အမေရိကန်ကမြန်မာနိုင်ငံအပေါ်ထောက်ပံ့ကူညီနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အလားတူပဲအမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာတာဝန်သိရင်းနှီးမြှုပ်နှံမှုတွေလုပ်ရာကအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်ရောမြန်မာပြည်သူတွေအတွက်ပါရေရှည်ခံတဲ့တက်ရောက်မှုတွေရှိလာမယ်လို့ယုံကြည်တဲ့အကြောင်းကြေညာချက်ကိုလည်းစနေနေ့ကထုတ်ပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာစနေနေ့ကပဲအာဆီယံဆွေးနွေးပွဲတက်ရောက်နေတဲ့ကနေဒါ၊ဂျပန်၊တရုတ်၊တောင်ကိုရီးယားနိုင်ငံသားဝန်ကြီးတွေနဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့သူဟာအာဆီယံဒေသဆိုင်ရာစီဝေးပွဲအရှိယာချထိပ်သီးအကြိုနိုင်ငံသားဝန်ကြီးများစီဝေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်ရှင်
။မဆုမြတ်မွန်တင်ပြခဲ့တာပါခင်ဗျာ။တောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုကိုဖြေရှင်းရေးအာဆီယံအဖွဲ့နဲ့အမေရိကန်ပြည်ထောင်စုတို့မှတာဝန်ရှိတယ်လို့အမေရိကန်ထိပ်တန်းတန်တမန်တွေကပြောဆိုလိုက်ပါတယ်။တစ်ဖက်မှာလည်းတရုတ်ရဲ့အကျိုးစီးပွားကိုအခိုင်အမာကာကွယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကထုတ်ဖော်ပြောဆိုထားတာပါ။နေပြည်တော်မှာလက်ရှိကျင်းပနေတဲ့အာဆီယံအစည်းအဝေးအတွင်းစနေနေ့မှာတောင်တရုတ်ပင်လယ်ပြင်အရေးထုတ်ဖော်ပြောဆိုမှုတွေကိုတော့မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်။
တဘာဝအရင်းမြစ်ကျွေဝပြီးကုန်သွယ်ရေးအတွက်ပါအရေးပါတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကရေပြင်ပိုင်တဲ့တချို့ကိုတရုတ်တို့ကတစ်ဖက်အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်နိုင်ငံတွေအပြင်ထိုင်ဝမ်တို့နဲ့ပါအသီးသီးအငင်းပွားနေတာဖြစ်ပါတယ်။ဒီတောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုဟာဆိုရင်အာဆီယံအစည်းအဝေးတိုင်းမှာပါနေတဲ့ကိစ္စလည်းဖြစ်ပါတယ်။လက်တလောနေပြည်တော်မှာကျင်းပနေတဲ့စနေနေ့အာဆီယံအစည်းအဝေးပွဲအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေကိုဖြေရှင်းဖို့အာဆီယံနဲ့အမေရိကန်ပြည်ထောင်စုတို့မှတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်
။ The United States and ASEAN have a common responsibility to ensure the maritime security of critical global sea lanes and ports.
အရေးပါတဲ့ကမ္ဘာပင်လယ်ပြင်တွေနဲ့စိတ်ကမ်းတွေရဲ့ရေကြောင်းလုံခြုံရေးဆိုင်ရာလုံခြုံရေးအသေးချာရှိအောင်လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံတို့မှတာဝန်ရှိပါတယ်။ တောင်တရုတ်ပင်လယ်အပြင်အတွင်းကတင်းမာမှုတွေကိုကင်တွယ်ဖို့ငြိမ်းချမ်းစွာလှုပ်ဆောင်နိုင်ဖို့အတူတကွလက်တွဲလှုပ်ဆောင်နိုင်ဖို့လိုအပ်ပါတယ်။နောက်ဒီအရေးကိုလှုပ်ဆောင်တာမှာနိုင်ငံတကာဥပဒေအခြေခံနဲ့လှုပ်ဆောင်ကြရမှာပါ။ဒီလိုအဖြစ်အပျက်တွေဟာဒီဒေသတွင်းနဲ့အမေရိကန်ရဲ့အရေးကိစ္စလို့ short တွက်လို့မရပါဘူး။အရှိတောင်အာရှဒေသမှာနိုင်ငံတကာဥပဒေပေါ်အခြေခံပြီးဖွံ့ဖြိုးတိုးတက်မှုတွေကိုဆက်လက်တွေ့မြင်ရဖို့အရေးကတကယ်ပါလုံးရဲ့အရေးဖြစ်ပါတယ
်။တရုတ်တို့ကတော့မကြသေးခင်ကပဲဗီယက်နမ်နဲ့ပိုင်းနဲ့အငင်းပွားနေတဲ့နေရာတွေမှာရေနံရှာဖွေရေးကိုတစ်ဖက်သက်ဝင်ရောက်လှုပ်ဆောင်တာကြောင့်တရုတ်နဲ့ဗီယက်နမ်ကြားတင်းမာမှုတချို့ဖြစ်ခဲ့သေးတာပါ။စနေနေ့နေပြည်တော်အာဆီယံအစည်းအဝေးဘွဲ့အတွင်သတင်းထောက်ထင်နဲ့တွေ့ဆုံလာမှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအခြေအမြစ်မရှိတဲ့ရန်စတဲ့လှုပ်ရက်တွေရှိလာရင်တော့တရုတ်တို့ကပြက်ပြက်သားသားတုံ့ပြန်သွားမယ်လို့ပြောဆိုလိုက်ပါတယ်
။ဝန်ပစံချင်း有人渲染甚至炒作所谓南海的紧张。
တရုတ်ရဲ့အချုပ်အခြာအာဏာတည်မြဲဖို့ရေချောင်းဆန်ရအခွင့်အရေးနဲ့အကျိုးစီးပွားတွေကိုထိန်းသိမ်းဆောက်ရှောက်ရေးအပေါ်တရုတ်ရဲ့ရည်တည်ချက်ဟာခိုင်မာပြီးပြောင်းလဲလို့လည်းမရနိုင်ပါဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောခဲ့တာပါ
။ Bolivia 如果有关的倡议
တချိန်တည်းမှာပဲအငင်းပွားမှုတစ်ခုချင်းစီအလိုက်ငြိမ့်ငြိမ့်ချမ်းချမ်းဖြည့်ရှင်းဖို့အတွက်တရင်တနည်းအကြံဉာဏ်ပေးစိစက်ညှိနှိုင်းရေးကိုတရုတ်ဘက်ကဆက်လက်လှုပ်ဆောင်ဖို့အစဉ်အသင့်မှာပဲလို့သူကပြောခဲ့တာပ
ါခွန်ပါချင်မေယောပြီးရောက်ဤမြချက်在
တရုတ်နိုင်ငံအနေနဲ့နိုင်ငံကြီးတစ်ခုရဲ့တာဝန်ယူရမှုရှိတာနဲ့အညီရှေ့ဆက်ပြီးစိတ်ရှည်တီးခံသွားဖို့အစဉ်အသင့်ရှိနေပါတယ်ဒါပေမဲ့အခြေအမြစ်မရှိတဲ့ရန်စတဲ့လှုပ်ရှားမှုတွေကိုတော့တရုတ်ဘက်ကရှင်းလင်းအောင်ဆောင်ရွက်ပြီးခိုင်မာတဲ့တုံ့ပြန်မှုတွေလှုပ်ဆောင်သွားမှာပါလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောကြားခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့ကျွန်းတချို့အပေါ်မှာတရုတ်တို့ကမီးပြတိုက်တွေတိစောက်သွားမယ်ဆိုပြီးတော့လဲဒီသတင်းပါအတွင်းမှာပဲတရုတ်နိုင်ငံပိုင်သတင်းတွေမှာဖော်ပြကြပါတယ်။အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံခြားရေပြင်ပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေအပေါ်မှာတော့အာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံကဘဲလိုက်ရက်တီမှာမဟုတ်ဘဲသက်ဆိုင်ရာနိုင်ငံတွေကြားငြိမ်းချမ်းစွာတွေ့ဆုံဆွေးနွေးအဖြစ်ရှာရေးအတွက်တရုတ်နဲ့မြန်မာကြားရင်းနှီးတဲ့ဆက်ဆံရေးကိုအသုံးချပြီးဂျားဝင်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားပါတယ်ရှင
်သောတာရှင်များရှင်မြန်မာနိုင်ငံအနေနဲ့ပထမဆုံးအချိန်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူခြင်းကစလို့ပြုပြင်ပြောင်းလဲမှုတွေဘလောက်အထိတွေ့ကြရပြီးပါပြီလဲပြင်စရာဘာတွေကြံအောင်မဲလို့ယူဆကြပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုတော်တာရှင်တွေကိုဖိတ်ခေါ်ပါလေရှင်။
VOA ရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါရခင်ဗျာဒီကနေ့ညနေခင်းအတွက်နောက်ဆုံးသတင်းလွှာပြေပကူးရေကြီးတဲ့နောက်ဆုံးအခြေအနေကိုပြောပြပါမယ်လူပေါင်းတောင်းနဲ့ချီရေဘေးဒဏ်တင့်ခဲ့ပြီးစပားဆိုင်ဧကပေါင်းတောင်းနဲ့ချီရေမြုပ်ခဲ့ရတဲ့ပကူးတိုင်းတွင်ရေဘေးပြန်လည်ကယ်ဆယ်ရေးအတွက်ပြည်ထောင်စုအစိုးရကထောက်ပံ့သွားမယ်လို့ဒုတိယသမ္မတဦးညံထွန်းကကတိပေးပြောဆိုပါတယ်အခုအချိန်ထိတော့ပကူးမြို့မှာလမ်းတွေအိမ်တွေကရေမြုပ်နေစေရေဘေးဒဏ်ကြောင့်ပျက်စီးနေစေဖြစ်တာမို့ရေဘေးသင့်သူတွေအိမ်ပြန်နိုင်ခြင်းမရှိသေးပါဘူး။ပဲခူးမြို့ရဲ့ရေဘေးသင့်နောက်ဆုံးအခြေအနေကိုပြောပြပေးပါလား။မတ်တင်ကြီးထိုင်ရေ
။ဟုတ်ကဲ့ပါရှင်။သတင်းတစ်ပတ်လောက်ကြာလာပြီဖြစ်တဲ့ဒီပဲခူးမြို့ကရေကြီးမှုဒဏ်ကြောင့်မလို့တောင်းနဲ့ချီတဲ့ပဲခူးမြို့ခံတွေဟာရေဘေးကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြရဆဲဖြစ်ပါတယ်။ဒီကနေ့အထိလဲကိုယ်ရင်ကိုယ်ရမပြန်နိုင်ကြသေးပါဘူး။နောက်ထပ်ပုဂ္ဂလိကအလှရှင်တွေကိုအားထားပြီးတော့နေထိုင်နေကြတဲ့ဒီရေဘေးသင့်ပဲခူးတိုင်းအတွင်းမှာဆိုလို့ရှိရင်ဒီပြည်လဲထူထောင်ရေးအတွက်ပြည်ထောင်စုအစိုးရအဖွဲ့ကအထောက်အပံ့ပေးမယ်ဆိုပြီးတော့လေဒုတိယသမ္မတဦးညံထွန်းကမနေ့တော့ကဂရီပေးပြောဆိုခဲ့တယ်လို့ပဲခူးမြို့နယ်ရဲ့အုပ်ချုပ်ရေးမှူးဦးခင်သိမ့်မောင်ကအခုလိုပြောပြပါဗျ
။သက်ကဟိုဟာဇင်းတွေကောက်နေရမှာဟိုကောက်မှာဟိုကောက်ပြီးမှဒီဘက်အစိုးရဘက်ကလိုအပ်ချက်ကိုတင်ပြပြီးမှသူတို့ဒီပြည်ထောင်စုအစိုးရကဆောင်ရွက်ပေးမယ်လို့ပြောပါတယ်။
ကောက်တယ်ဆိုတာလည်းလွယ်တဲ့ဟာတွေပေါ့ပြည်သူလူထုကိုစည်ရင်တော့ဘာလို့ညာတော့ကဖွင့်နေအဖွင့်နေကောက်ကြအောင်မဟုတ်အခုကတော့ဒီပကိုးမျိုးမှာဆိုရင်ရေမှအောက်ကိုရောက်သွားပြီးတော့ဒီရေပြန်ကျလာစားပြွာပြီးရေဘေးတင်ပြီးပြန်လဲထူထောင်ရေလုပ်ငန်းတွေအတွက်လည်းအပြည့်စည်စင်းတွေစတင်ကောက်ယူနေပါပြီလို့ပကိုးမျိုးရဲ့အုပ်ချုပ်ရေးမှုကပြောပါတယ်
အဲ့ရတော့ကျွန်တော်တို့ဒီဟိုဘောလမ်းမဆက်တွေမှာလမ်းပြတ်သေးတာတွေရှိတယ်အကုန်ပေါ့အဲ့ဒီမှာဒီကတော့လမ်းမဆက်တွေတော့ကျမ်းမာရေးတော့ဗောနော်ဘုနာအဲ့ဒီဒီဇက်ပြိုးရေကဏ္ဍတွေပါမျိုးမျိုးဟိုလုံးလုံးမှာဗောအဲအဲ့ရတော့အဖွဲတွေအကုန်လုံးတိုင်းရောခရိုင်ရောမြို့နယ်ရောအဖွဲတွေသူ့အဖွဲနဲ့သူ့အကုန်လုံးရှိကြပါတယ်ဗျာအဲ့ရတွေကိုသဘောကဟိုဟာတွေကိုအဖွဲတွေနဲ့ဟိုကောင် ဟုတ်ကဲ့ဆရာဆရာဟုတ်ကဲ့ဟိုခဏရနေ့ကတော့ကျွန်တော်တောင်းကြော်ခဏရနေ့အမြင့်ဆုံးကတော့တောင်းကြော်လောက်ကျွန်တော်ဒီမှာဝင်သွားတယ်လေရေဝင်တာပေါ့ဟုတ်ကဲ့ဆရာဟုတ်ကဲ့အေးကတောင်းကြော်ပါဆရာအဲတောင်းကြော်လောက်ရေဝင်ပါတယ်ဗျာအဲ့ပြီးတော့ပြန်ရှင်းနေ့ကျတော့တရက်ပြည့်လည်းရာကရှင်းနေ့ကျတော့ပြန်ရော့ကြတာပေါ့ကိုရနေ့ပို့ကြဒီနေ့လေးကြတော့အဲ့ဒီဟာတွေကခဏလေးပဲရေလ ဟုတ်ကဲ့ဒီနေ့စလို့ရေတဲဆုံးချင်းနေတာကိုဆိုတော့ရေဒီထားရက်ကဒီနေ့ကဟိုဝါလေးဖြစ်တော့ပြီးတော့လာပြင်းလေးလာပြည့်ဆိုတော့ဒီနေ့ကအများဆုံးဟိုဝါချင်းကအကုန်လုံးပုံမှန်ကတော့အကုန်ပုံမှန်ကတော့တရက်နေ့3ရက်ပေါ့အများဆုံး3ရက်လောက်ဆိုတော့အကုန်လုံးဟိုကြာသွားလောက်ဒီလိုထင်ရဟိုဝါယူကြပါလေ
ဒီပဲခူးမြို့အတွင်းပဲခူးမြို့အပြင်ဒီပဲခူးတိုင်းအတွင်းကပဲခူးတနပ်ပင်ဝေါ်ချောက်ကြီးညောင်လေးပင်တိုက်ဦးကဝမြို့နယ်တွေမှာလည်းရေရှမ်းမှုတွေဖြစ်နေပါတယ်ကိုညာဝင်းအောင်ရေးကျေးဇူးပါခင်ဗျာမတ်တင်ဂီထိုက်တင်ပြသွားတာဖြစ်ပါတယ်ဒီကနေ့ည9:00နာရီစင်တိုင်းဒီ VOA ကထုတ်လွှင့်တဲ့အခါမြန်မာဒီမိုကရေစီရေးအစွန်းတွေကမြန်မာပြည်မှပေးစာများပြည်တွင်းသတင်းတုံးသက်ချက်နဲ့တကြီးစကားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
နမနိုင်ငံနေပြည်တော်မှာကျင်းပတဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲ EAS ရဲ့နိုင်ငံသားဝန်ကြီးများစီဝေးကိုအရှေ့တောင်အာရှနိုင်ငံသားရဲ့ဝန်ကြီးတွေနဲ့ကမ္ဘာနိုင်ငံဆက်ရှိနိုင်ငံကထိပ်တန်းတန်တမန်တွေတက်ရောက်ခဲ့ကြပါတယ်ဒီလေးချိန်မြောက် EAS ထိပ်သီးဆွေးနွေးပွဲနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီတရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်ယီအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးရှွားရှ်မာ ဆွာရက်နဲ့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဂျူလီဘစ်ရှော့တို့လည်းတက်ရောက်ခဲ့ကြတာပါဒီဆွေးနွေးပွဲဟာယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားတို့သိမ်းယူပြီးတဲ့နောက်ပိုင်းမလေးရှားလေကြောင်းပိုင်းလေယာဉ်လဲအဲ့ဒီမှာဖြစ်ကြခံရတဲ့ဖြစ်ရဲ့နောက်ပိုင်းကမ္ဘာထိပ်တန်းတန်တမန်တွေနဲ့ရုရှားအစိုးရတန်တမန်တွေတွေ့ဆုံတဲ့ပွဲလည်းဖြစ်ပါတယ်ကတ်ဒေတာမျိုးရောအဘီလ်န ပြည့်လူဆဲဆဲအခြေအနေရောက်ရှိနေပါတယ်ရှင်
ကျေးဇူးပါခင်ဗျာတည်င်းချင်းချုပ်ကိုမအေးတန်နာကျော်ပြောပြသွားတာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီတာဖြစ်ပြီးအင်ဂျင်နီယာကတော့ White Tech စဉ်ရက်ဖြစ်ပါတယ်ကျွန်တော်ကတော့ညောင်ဝင်းအောင်ပါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီအထိလိုင်းနိုမီတာ16 kHz 16683ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေတင်ဆက်ခဲ့တာပါVOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှပြန်ဆုံကြအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.